ထိုင်းနိုင်ငံခီးစဉ်အပေါ်မှာကျေနပ်အားရမှုရှိပြီးတော့ထိုင်းမြန်မာဆက်ဆံရေးပိုမိုကောင်းမွန်အောင်စူးစမ်းသွားခြင်းနဲ့လို့အမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဥက္ကဋ္ဌဒေါန်ဆန်းစုကြည်ကပြောလိုက်ပါတယ်။သမရဦးသိန်းစိန်ထိုင်းနိုင်ငံခီးစဉ်ဖျက်လိုက်တာကလည်းသူ့ရဲ့ခီးစဉ်ကြောင့်လို့မယုံဆဘူးဆိုတာကိုသတင်းစာရှင်းလင်းပွဲမှာပြောသွားခဲ့ပါတယ်။အပြည့်အစုံကိုတော့ဘန်ကောက်ရုံးကကိုကျော်သိန်းကခုလိုသတင်းပို့ပါတယ်ရှင်။
မီလာ29ရက်နေ့ကနေဇွန်လ3ရက်နေ့ထိတွားရောက်ခဲ့တဲ့ထိုင်းနိုင်ငံခီးစဉ်နဲ့ပတ်သက်ပြီးနောက်ဆက်တွဲထွက်ပေါ်နေတဲ့သတင်းတွေနဲ့ပတ်သက်လို့ရောမကြာခင်မှာတွားတော်မယ့်ဥရောပခီးစဉ်တွေအပါအဝင်အကြောင်းအရာတော်များများကိုဇွန်လ6ရက်နေ့က NLD ရုံးချုပ်မှာလုပ်တဲ့သတင်းစာရှင်းလင်းပွဲအတွင်းဒေါံဆန်းစုကြည်ကပြောဆိုဖြေကြားခဲ့တာပ
ါထိုင်းခီးစဉ်နဲ့ပတ်သက်လို့ကတော့ကျွန်မအနေနဲ့ကတော့အင်မတားမှဂျင်းတ်တယ်လို့ပြောရမှာပဲဒီထိုင်းနိုင်ငံသူနိုင်ငံသားများနဲ့ပေါ့နော်ထိုင်းအစိုးရကျွန်မကိုဟိုကျိုးဆိုတဲ့နေရာမှာအင်တာမနွေနွေထွေထွေရှိတယ်အားလုံးလိုလေသေးမရှိအောင်လို့ကျွန်မတို့ပြုစုသွားပါတယ်အဲ့တော့သူတို့လုတ်ပေးတဲ့အစီအစဉ်တွေကိုလည်းအားလုံးကျွန်မကျင်납ပါတယ်အခုဆိုလို့ရှိရင်ဘယ်လိုအစီအစဉ်တွေကိုဘယ်လိုကြောင့်ပြောင်းရတယ်ပါတယ်ဆိုပြီးတော့ပြောနေတဲ့လူတွေရှိတာပေါ့နော်ဒါပေမဲ့ကျွန်မအနေနဲ့တော့ထိုင်းဆိုတာကလုတ်ပေးတဲ့အစီအစဉ်ဟာအင်တာမအဆင်ပြေတယ်လို့ထင်ပါတယ်အဓိကကျွန်မပြောချင်တာကတော့ကျွန်မတို့ထိုင်းနိုင်ငံကိုကျေးဇူးတင်တယ်ထိုင်းနိုင်ငံနဲ့မြန်မာနိုင်ငံကြားမှာပို့ပြီးတော့ဆက်ဆံရေးတွေကောင်းသွားအောင်လို့ကျမအနေနဲ့ကြိုးစားသွားခြင်းနဲ့
ထိုင်းနိုင်ငံခီးစဉ်ရဲ့အဓိကအကြောင်းအရာကကမ္ဘာစီးပွားရေးဖိုရမ်ဆွေးနွေးပွဲတွေကိုတက်ရောက်ဖို့ဖြစ်ပြီးခီးစဉ်အတွင်းမြန်မာရွှေပြောင်းလူသမားအရေးနဲ့ဒုက္ခသည်အရေးတွေကိုလည်းကြည်ကြည်နက်နက်လှုပ်ဆောင်နိုင်ခဲ့တယ်လို့ဆိုပါတယ်ထိုင်းနိုင်ငံခီးစဉ်တွင်ဒေါံဆန်းစုကြည်ပြောဆိုခဲ့တာတချို့ပေါ်ဒီအပိုင်းအစိုးရသတင်းစာထဲမှာပါတဲ့ဆောင်းပါးတွေကတွယ်ဝိုက်ပြီးဝေဖန်ထားတာတွေကိုသူလည်းသတိပြုမိပုံရပါတယ
်ကျမကတော့ကျမတို့ရဲ့နိုင်ငံရဲ့အခြေအနေနဲ့ပတ်သက်လို့ကျမကတော့ကျမမြင်တဲ့အတိုင်းပဲကျမပုံပွင့်လင်းလင်းပြောခဲ့တယ်။အဲတချို့ကလည်းဒါကိုသိမကျေနပ်ဘူးလို့ကျမကြားပါတယ်။ဒါပေမဲ့ကျမကပြောခဲ့တဲ့ကိစ္စတွေအားလုံးဟာကျမမြင်တဲ့အတိုင်းကျမရိုးရိုးသားသားပုံပွင့်လင်းလင်းပြောခဲ့တာပဲဖြစ်ပါတယ်။မြန်မာနိုင်ငံနဲ့အခြေအနေဟာအခုဘယ်လိုအနေအထားမှာရှိနေပြီလဲဆိုတာကိုမှန်မှန်ကန်ကန်သုံးသပ်နိုင်မှပြုပြင်ပြောင်းလဲရေးခြေလှမ်းတွေကိုမှန်မှန်ကန်ကန်ယူနိုင်မှာဖြစ်ပါတယ်။ဒါကြောင့်ကျမကညီပြောပုံမွေလင်းလင်းနဲ့ကျမမြင်တဲ့အတိုင်းပဲကျမပြောခဲ့တာပါ
။သတင်းစာပါဆောင်းပါးတွေကိုတိုက်ရိုက်တုံ့ပြန်ပြောဆိုဖို့တော့ဒေါံဆန်းစုကြည်ကညင်ခဲ့ပါဗျ။သမရဦးသိန်းစိန်ကိုရံဟာလည်းဒေါံဆန်းစုကြည်ခီးစဉ်နဲ့တစ်ချိန်တည်းမှာပဲကမ္ဘာစီးပွားရေးဖိုရမ်တက်ဖို့နဲ့ထိုင်းနိုင်ငံခီးစဉ်တွေရှိခဲ့တာဖြစ်ပေမဲ့နှစ်ခုလုံးကိုဖျက်ပစ်ခဲ့ပါဗျ။အဲ့ဒါနဲ့ပတ်သက်ပြီးဒေါံဆန်းစုကြည်ကမြန်မာဘာသာနဲ့ဖြေကြားတာမှာခီးစဉ်ဘာကြောင့်မဖြစ်တယ်လဲဆိုတာသူမသိတယ်လို့သမရကိုရံဖြေရမယ့်မေးခွန်းတွေသာဖြစ်ပါတယ်လို့ဖြေဆိုခဲ့ပေမဲ့ထိုင်းသတင်းတော့တယောက်ရဲ့အမေးကိုအင်္ဂလိပ်ဘာသာနဲ့ပြန်ဖြေကြားတာမှာတော့
I don't think that I did anything that could make anybody in Burma unhappy because what I did was to go to meet migrant workers and to meet
ညီမနိုင်ငံကတယောက်ယောက်မပြောမရှင်းဖြစ်အောင်တစ်ခုခုလုပ်ခဲ့တယ်လို့ကျွန်မမထင်ပါဘူး။ဘာကြောင့်လဲဆိုတော့ကျွန်မလုပ်ခဲ့တာကရွှေပြောင်းလူသမားတွေကိုတွေ့တာအဲ့ဒီကိစ္စအတွက်တာဝန်ရှိတဲ့ထိုင်းတာဝန်ရှိသူတွေနဲ့တွေ့ဆုံဆွေးနွေးခဲ့တာဖြစ်ပြီးနှစ်ဖက်အကျိုးရှိစေမယ့်ကိစ္စရပ်တွေကိုကျွန်မတို့ဆွေးနွေးခဲ့ပါတယ်။အဲ့လိုပဲမဲလာစခန်းမှာဒုက္ခသည်တွေနဲ့တွားတွေ့ခဲ့တာမှလည်းအင်မတန်အကျိုးရှိတဲ့ဆွေးနွေးပွဲတွေကျမတို့လုပ်ခဲ့ပါတယ်။ကျမလုပ်ခဲ့တာတွေဟာမြန်မာလူမှုကိုတနည်းနည်းနဲ့ပြောင်းပြန်အကျိုးသက်ရောက်စေမယ်လို့ကျမမထင်ပါဘူး။ကျမတွေ့ခဲ့ရတာကထိုင်းတာဝန်ရှိသူတွေနဲ့ထိုင်းလူမှုကဘယ်လောက်နားလည်မှုရှိပြီးဘယ်လောက်ပူးပေါင်းဆောင်ရွက်မှုရှိတယ်ဆိုတာပါပဲလို့ဒေါံဆန်းစုကြည်ကဖြေခဲ့ပါတယ်။ကာကွယ်ရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးလာမင်းကစင်ကာပူနိုင်ငံမှာကျင်းပတဲ့ Shangri-La လုံခြုံရေးဆိုင်ရာဆွေးနွေးပွဲမှာတင်တော်တဲ့အချိန်တစ်ခုရောက်ရင်နိုင်ငံရေးမှာတက်မတော်ရဲ့အခန်းကဏ္ဍကိုရှော့ချသွားမယ်ဆိုတဲ့စကားနဲ့ပတ်သက်ပြီးအဲဒီကိစ္စကိုဆွေးနွေးဖို့ရာဒုတိယဗိုလ်ချုပ်ကြီးလှမင်းအနေနဲ့သူတို့ကိုထမင်းခေါ်ဖိတ်ကြွေးဖို့ကမ်းလှမ်းပြီးတော့ကြိုးစားစကားဆိုခဲ့ပါတယ်
။ကျမကတက်မတော်နဲ့အမြဲပဲလက်တွဲပြီးတော့လှုပ်ချင်တယ်။ကျမတို့တက်မတော်အတွက်ကောကျမတို့နိုင်ငံအတွက်ကောကျမတို့နိုင်ငံရေးသမားတွေအတွက်ကောသိခါရှိမဲ့ခြေလှမ်းတွေကိုတူတူလက်တွဲပြီးတော့လှမ်းချင်ပါတယ်။
ဒေါံဆန်းစုကြည်ဟာဇွန်လ23ရက်နေ့မှာဆွစ်ဇာလန်နိုင်ငံဂျနီဗာမြို့စီထွက်ခွာပြီးဥရောပခီးစဉ်ကိုစတင်မှာဖြစ်ပါတယ်။အရိကနေတဲ့ဆင့်နော်ဝေးနိုင်ငံအော်စလိုမြို့အိုင်ယာလန်နိုင်ငံဒဗ်ဘလင်မြို့နဲ့ဗြိတိန်နိုင်ငံတို့စီခီးစက်မှာဖြစ်ပြီးအသေးစိတ်အစီအစဉ်တွေကိုနောက်ပိုင်းမှာအတိအကျထုတ်ပြန်ပါမယ်လို့ပြောခဲ့ပါတယ်ခင်ဗျာ။